ာညနေခင်းမှာတော်တာရှင်များရှင် VOA American တန်ရဲ့2018ခုနှစ်မေလ28ရက်တနင်္လာနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ16.25ရုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကိုကျွန်မမြတ်သစင်အောင်ကတာဝန်တင်ဆက်သွားမှာပါရှင
်ကျွန်မတင်ပြထိုက်ပါရှင်အမေရိကန်နဲ့မြောက်ကိုရီးယားကြားထိပ်သီးဆွေးနွေးပွဲဖြစ်လာနိုင်ခြေရှိနေသေးတာနဲ့အတူမနေ့တုန်းကတော့အမေရိကန်နဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့တွေဆွေးနွေးခဲ့ကြပါတယ်။လက်လက်နေတဲ့စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဌာနခန့်အပ်နိုင်ဖို့ဗန္ဒာရေးဆိုင်ရာကျွမ်းကျင်သူဦးစိုးဝင်းကိုသမ္မတကအမြင့်ဆင်းတင်သွင်းပါတယ်။ဒီလိုထိပ်တန်းရောက်သတင်းတွေကိုတော့ကိုအောင်အောင်နဲ့အတူကြီးညာပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းထုတ်လွှင့်ပေးမဲ့သတင်းလွှာတွေထဲမှာတော့ကချင်ပြည်နယ်အတွင်းစစ်သေးရှောင်ရွာသားတွေဟာစားတောက်နေထိုင်ရင်းမှာအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ
်ဒီကဆက်စုံနေရတော့တနားရီလောက်ကနေရောက်လာဒီအပြက်ကြီးရေရောဆွေးနေရှိဒီအားလုံးတောင်းဆက်စုံနေရ
တနားမျိုးခရီးရန်ဂိုင်းပေါင်းစုံစစ်သေးရှောင်ကူညီဆောင်ရှောက်ရေးအဖွဲ့ကော်မတီဝင်ဦးနော်တောင်ပြောသွားတာပါသတင်းပြေဆုံကိုနောက်ပိုင်းမှာနောက်ဆင်ရပါမယ်ဒီသတင်းနဲ့အတူတပ်ဖက်ကတရားစွဲဆိုလိုက်တဲ့စစ်ဘေးတင်ပြည်သူတွေအရေးနဲ့တိုက်ပွဲရရေးဥဆောင်လှုပ်ရှားသူကချင်ကောင်းဆောင်၃ဦးရဲ့အမှုနောက်ဆုံးရအခြေအနေပြည်ရင်းပြည်ပကဘာသာပေါင်းစုံကိုယ်စားလှယ်အဖွဲ့ရဲ့ရခိုင်ပြည်နယ်ခီးစဉ်ကြောင့်စတဲ့သတင်းလွှာတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်ဒီလိုသတင်းပေးပို့ချက်တွေမကြိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်တို့ကကြီးညာပေးကြပါအောင်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းတို့ရဲ့ဖြစ်လာနိုင်ခြေရှိတဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးဆွေးနွေးဖို့အမေရိကန်နဲ့မြောက်ကိုရီးယားအစိုးရတာဝန်ရှိသူတွေမနေ့တနင်္ဂနွေနေ့တုန်းကတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံနယ်စပ်ကစစ်မဲ့ဆုံမှာတွေ့ဆုံခဲ့ကြပါတယ်။စင်ကာပူနိုင်ငံမှာဇွန်လ12ရက်နေ့ကျင်းပဖို့စီစဉ်ထားတဲ့ဆွေးနွေးပွဲကိုဖျက်ချောင်းပြီးခဲ့တဲ့ကြာသပတေးနေ့ကပြောဆိုထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့စီစဉ်ထားတဲ့အတိုင်းဆွေးနွေးပွဲဖြစ်လာဖို့အလားအလာကောင်းတယ်လို့ပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံဟာအလားအလာကောင်းနေရှိနေပြီးတချိန်မှာစီးပွားရေးနဲ့ဗန္ဒာရေးအင်အားကြီးတဲ့နိုင်ငံတစ်ခုဖြစ်လာမယ်လို့ယုံကြည်တဲ့အကြောင်းဒီပေါ်ကင်ဂျွန်အွန်းအနေနဲ့သူနဲ့သဘောတည်းရှိတယ်ဆိုရင်ဖြစ်လာလိမ့်မယ်လို့သမ္မတထရန့်ကတွစ်တာလူမှုကွန်ရက်မှာရေးသားခဲ့ပါတယ်။တောင်ကိုရီးယားဆိုင်ရာအမေရိကန်သံမတ်ကြီးအဖြစ်တာဝန်ယူခဲ့ဘူးတဲ့ဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဆွန်ကင်းကဆွေးနွေးပွဲပြင်ဆင်ရေးအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်နေပါတယ်။ဆွေးနွေးပွဲတွေကအင်ကာနေ့လောက်အထိကြာနိုင်တယ်လို့လည်းခန့်မှန်းတဲ့အကြောင်းသတင်းတွေမှာဖော်ပြကြပါတယ်။အမေရိကန်သမ္မတထရန့်နဲ့ထိပ်သီးဆွေးနွေးပွဲကိုဆက်လက်ဆောင်ရွက်ရမယ်လို့မြောက်ကိုရီးယားခေါင်းဆောင်ဘက်ကအခိုင်အမာခန့်ယူထားတဲ့အကြောင်းလဲမြောက်ကိုရီးယားနိုင်ငံပိုင်မီဒီယာကဖော်ပြခဲ့ပါတယ်ရှင
်။ကိုလံဘီယာနိုင်ငံကသမ္မတယူကောက်ပွဲမှာလက်ဝဲဝါဒီတပုံဟောင်းနဲ့conservative သမယိုးကြဝါဒီတူလို့ရှင်ပြန်ကြရမှာမဲပြတ်သက်မကွာတာကြောင့်နောက်တစ်ကြိမ်ထပ်ရှင်ပြန်ရမယ့်အနေအထားရှိနေပါတယ်လက်ရှိယူထားတဲ့မဲရလဲအရာ conservative ထက်လွတ်တော်မဟာ Ivan DK ဟာ39ရာခိုင်နှုန်းနဲ့ဦးဆောင်နေပြီးလက်ဝဲဝါဒီ Gustavo Petro ကတော့25ရာခိုင်နှုန်းနဲ့နောက်ကလိုက်နေတာပါလက်ရရင် DK ဟာရွေးကောက်ပွဲမဲဆွစည်းရုံးစဉ်ကာလမှာတည်းက Fox လက်ဝဲတပုံအနေနဲ့ရယူထားတဲ့အစိုးရရဲ့သဘောတူညီချက်ကိုပြန်ပြင်ဆင်ရွေးဆွဲမယ်ဆိုပြီးတော့ကြေညာပေးထားပြီးတော့ဒီသဘောတူညီချက်ဟာတပုံနေပေါ်အလျှော့ပေးလက်ရောထားလွန်အကြီးရယ်ဆိုပြီးတော့လည်းသူကပြောပါတယ် Fox တပုံအဖွဲ့ခေါင်းဆောင်ဟာလွတ်တော်မှာရှိနေရမှာမဟုတ်ပဲထောင်ထဲမှာပဲရှိနေရမှာလို့လည်းသူကပြောထားပါတယ်အခုခါမှာတော့ပြက်ပြက်သွားပြီဖြစ်တဲ့ M19 တပုံအဖွဲ့ခေါင်းဆောင်ဟောင်းပက်ထရိုကတော့အစိုးရနဲ့ Fox တပုံတို့ရဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုထောက်ခံသူဖြစ်ပါတယ်မနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာသမရကိုစလေလောင်းနေဟာမေယာလဲရဲ့90ရာခိုင်နှုန်းနဲ့အပြတ်သက်အနိုင်မရတာကြောင့်လာမယ့်ဇွန်လ18ရက်နေ့မှာနောက်တစ်ကြိမ်ရွေးကောက်ပွဲပြန်ကျင်းပနိုင်ပါတယ်။ရွေးကောက်ပွဲကြီးကျက်သူတွေကတော့ပြည်နယ်တချို့မှာမဲပေးသူအရေးအတွက်တော့များပြီးမဲပေးရမှာလဲပုံမှန်ပဲရှိခဲ့တယ်လို့ဆိုပါတယ်။တနင်္လာနေ့ကကျင်းပတဲ့ရွေးကောက်ပွဲဟာ Max Wari Fuck သဘုံနေနဲ့အစိုးရကြားငြိမ်းချမ်းရေးသဘောတူညီချက်လက်မှတ်ရေးထိုးပြီးတဲ့နောက်ကျင်းပတဲ့ပထမဆုံးရွေးကောက်ပွဲဖြစ်ပါတယ်ဒီငင်းငယ်သဘောတူညီချက်ကြောင့်လူပေါင်း2,200ကျော်တည်ဆုံခဲ့တဲ့250ကျားလက်နက်ကင်ပုံကန်ထောက်ကြမှုတွေဆုံးသက်ခဲ့ပါတယ်ခင်ဗျာ
အာဖဂန်ဆိုရရဲ့အစင်းမြင့်ကိုစလေအဖွဲ့ကမနေ့တုန်းကပါကစ္စတန်ကိုတွားရောက်ပြီးအာဖဂန်နဲ့ပါကစ္စတန်ကြားအကြမ်းဖက်ဝါဒအတန်ပြန်ချေမှုန်းရေးနဲ့လုံခြုံရေးကိစ္စတို့ကိုဆွေးနွေးခဲ့ပါတယ်အာဖဂန်ပြည်ထရေးဝန်ကြီးထောက်လှမ်းရေးအေဂျင်စီအကြီးအကဲတို့ပါဝင်တဲ့ထိပ်တန်းလုံခြုံရေးဆိုင်ရာကိုစလေအဖွဲ့ကတော့အာဖဂန်အမျိုးသားလုံခြုံရေးအကြံပေးဟနီဖ်အက်ဒမာဦးဆောင်ခဲ့ပြီးပါကစ္စတန်ရက်ဖက်နဲ့ဆစ်ဖက်ခေါင်းဆောင်လေးနဲ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ပါကစ္စတန်အမျိုးသားလုံခြုံရေးအကြံပေး နက်ဆာဂျန်ဂျူးနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်မှာတော့ပါကစ္စတန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးကမာဂျာဘက်ဘာဂျဝါနဲ့လည်းအရေးကြီးဆွေးနွေးပွဲကျင်းပခဲ့ပါတယ်။မကြာခင်ကရရှိထားတဲ့အာဖဂန်ပါကစ္စတန်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးလုပ်ငန်းအစီအစဉ်ကိုအကောင့်ထည့်ဖော်ဖို့အလေးထားဆွေးနွေးခဲ့တယ်လို့ပါကစ္စတန်စစ်တပ်ရဲ့သတင်းထုတ်ပြန်ရေးအဖွဲ့ကကြေညာချက်ထုတ်ပါတယ်။ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာအကြမ်းဖက်ဝါဒီတွေလက်ချက်နဲ့အကြမ်းဖက်မှုတွေကိုရှော့ချနိုင်ရေးအထောက်အကူဖြစ်စေရေးဆောင်ရွက်ချဖို့လည်းနှစ်ဖက်တို့သဘောတူခဲ့တဲ့အကြောင်းကြေညာချက်မှာဖော်ပြပါတယ်။အာဖဂန်နဲ့ပါကစ္စတန်ကြားစစ်သွေးကြွတိုက်ခိုက်မှုတွေကိုထောက်ပံ့ပေးနေတယ်လို့အပြန်အလှန်ဆွတ်ဆွဲနေကြတဲ့အချက်ကြောင့်လည်းနှစ်နိုင်ငံဆက်ဆံရေးမှာအဖို့အထည်ဖြစ်နေတာပါ။ကာဘူးမြို့တော်ကိုလာရောက်ဖို့အာဖဂန်သမ္မတအာရှရက်ဂါနီရဲ့ကိုစားအာဖဂန်ကိုယ်စားလှယ်အဖွဲ့ရဲ့ဖိတ်ကြားချက်ကိုလည်းပါကစ္စတန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးကမာဂျာဘက်ဘာဂျဝါကလက်ခံခဲ့ပါတယ်။ဒါပေမဲ့ရဲအတိအကျကိုတော့ကြေညာချက်မှာဖော်ပြမထားပါဘူးရှင
်။ပြည်သူနိုင်ငံပဲရစ်မြို့တော်မှာလေးလွာအထက်ကနေတုတ်ချလူနီးပါးတွဲလောင်းဖြစ်နေတဲ့ကလေးငယ်တဦးကိုအသက်22နှစ်အရွယ်မာလီနိုင်ငံသားရွှေပြောင်းချီချောက်နေထိုင်သူတဦးကအဆောက်အဦပေါ်တွဲတက်ပြီးတော့တွားရောက်ကယ်တင်နိုင်ခဲ့ပါတယ်။အနီးအနားကစားတော့ဆိုင်မှာဘလုံးမွဲတွားကြည့်ကိုအင်ကထွက်လာရင်ကလေးငယ်ကိုတွေ့တဲ့အတွက်တွားရောက်ကယ်တင်ခဲ့တာလို့ဆိုပါတယ်။အဲ့ဒီဒီကယ်လီဖိုးနီးယားမှာရိုက်ကူးထားတဲ့ဗီဒီယိုထဲမှာတော့အဲ့ဒီကယ်တင်သူဂက်စမာဟာလက်ဗလာနဲ့အဆောက်အဦဝရန်ဒါကနေတထပ်ပြီးတထပ်တက်သွားတာကိုမြင်ရပါတယ်။အဲ့နောက်လေးတက်ကိုရောက်တဲ့အခါမှာတော့ရန်ဒါမှာတွဲလောင်းခုန်နေတဲ့ကလင်းငယ်ကိုဆွဲမှကယ်တင်ခဲ့ပါတယ်။အခုခါမှာတော့အင်တာနက်လူမှုကွန်ရက်မှာသူ့ကိုရုပ်ရှင်တွေကစပိုက်ဒါမန်ဆိုပြီးတော့ဂုံးပြူချီးကျူးပြောဆိုနေကြပါတယ်။ပြင်သစ်သမ္မတအီမနျူရယ်မက်ခရွန်ကလည်းဂက်စမာကိုအဲလစီနန်းတော်မှာခေါ်ယူတွေ့ဆုံဂုံးပြူခဲ့ပါတယ်။ဘုရားသခင်ရဲ့အကူအညီနဲ့သူကအဲ့လိုကယ်တင်နိုင်ခဲ့တာဖြစ်ပြီးတထက်ပြီးတထက်တက်သွားပြီးတဲ့နောက်မှာနောက်တစ်ထပ်ကိုဆက်တက်ဖို့အားရပြည်လာခဲ့တယ်လို့ကက်ဆမာကပြောပါရယ်။သူဟာမကြာခင်မှာပြည်သူနိုင်ငံသားဖြစ်လာမှဖြစ်ပြီးတော့မိသက်ကယ်ဆယ်ရေးဌာနမှာအလုပ်ပေးမှဖြစ်တယ်လို့သမ္မတမက်ခရွန်ကပြောပါရယ်ခင်ဗျာ။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။လစ်လန်နေတဲ့စီမံကိန်းရဲ့ဗန္ဒာရေးဝန်ကြီးနေရာမှာလူဒီများတဲ့ဗန္ဒာရေးဆိုင်ရာကျွမ်းကျင်သူဦးစိုးဝင်းကိုခန့်အပ်ဖို့သမ္မတကလွှတ်တော်ကိုအမည်စင်းတင်သွင်းလိုက်ပါတယ်။အနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုစည်းပွားရေးကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့ဦးစိုးဝင်းကနိုင်ငံတကာဗန္ဒာရေးဆိုင်ရာဝန်ဆောင်မှုကုမ္ပဏီကြီးဖြစ်တဲ့ Deloitte ရဲ့မိဖက်အဖြစ်လဲလုပ်ကိုင်နေသူပါ။မြန်မာအစိုးရရဲ့စည်းပွားရေးညှိနှိုင်းမှုကော်မတီမှလည်းအဖွဲ့ဝင်ဖြစ်ပါတယ်။မြန်မာနိုင်ငံသားကုံသွယ်မှုဖံမှာအထွေထွေမန်နေဂျာအဖြစ်လဲတာဝန်ယူခဲ့ပြီးစီးပွားရေးလောကမှာလူသိများသူဖြစ်ပါတယ်။အခက်အခဲလိုက်စားမှုနဲ့စုံစမ်းခံရတဲ့အရင်စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဦးကျော်ဝင်းရာထူးခါနှုတ်ထွက်သွားပြီးတဲ့နောက်မှာလစ်လန့်နေတဲ့ဝန်ကြီးနေရာကိုအစားထိုးဖို့အခုဗန္ဒာရေးဆိုင်ရာကျွမ်းကျင်သူအသက်80အရွယ်ဦးစိုးဝင်းကိုသမ္မတဦးဝင်းမြင့်ကအမည်စင်းတင်သွင်းတာဖြစ်ပါတယ်။ပြည်တော်စုလွှတ်တော်မှာဒီကိစ္စနဲ့ပတ်သက်ပြီးလာမယ့်မေလ30ရက်နေ့မှာဆွေးနွေးကြဖို့ရှိပါတယ်
။မလေးရှားနိုင်ငံမှာမန်တာအက်ဖက်တမင်းစိတ်ကြွဆေးပြားနဲ့ဘိန်း 1.2 တန်နီးပါးကိုလွန်ခဲ့တဲ့သတင်းပတ်ကဖမ်းဆီးရမိတယ်လို့မလေးရှားကောက်ခွန်အရာရှိတွေကဒီကနေ့ပြောပါတယ်။ဒေတာရင်းဖြန့်ချိဖို့လို့ယူဆတဲ့ရာပစိတ်ကြွဆေး 1,189 ကီလိုဂရမ်နဲ့ဘိန်း 960 ကီလိုဂရမ်ကိုသိမ်းဆည်းရမိတာလို့အကောက်ခွန်အရာရှိချုပ်ဆာဘရိုမနီယမ်တိုစလီကဒီကွာလာလမ်ပါမှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါမေလ22ရက်နေ့ကကွာလာလမ်ပါမြို့အစင်ကြီးဘုံမှာအဲ့ဒီမူရည်စေဝါတွေကိုတင်ဆက်ရမိပြီးတဲ့နောက်ဒီအမှုနဲ့ဆက်ဆက်ပြီးမြန်မာ3ဦးနဲ့မလေးရှား3ဦးကိုအာဏာပိုင်တွေကဖမ်းဆီးထားပါတယ်ဖမ်းဆီးရမိတဲ့အဲ့ဒီမူရည်စေဝါတွေကိုလေးလုံးပိတ်ထားတဲ့ရှီယောင်8တင်နဲ့ထည့်ထားပြီးတော့8ဒီပေါ်မှာတာရှီကန်လက်ဖက်ဆူပြီးတော့ရိုက်နှိပ်ထားတယ်လို့ဆိုပါတယ်အဲ့ဒီမူရည်စေတွေကိုအစားအသောက်ဖြစ်တယ်လို့လည်းအကောက်ခွန်စာရေးပေါ်မှာရေးသားထားတယ်လို့ပြောပါတယ်အခုလိုဖမ်းဆီးရမယ့်ပြီးတဲ့နောက်ဒီအမှုကိုဆက်လက်စုံစမ်းနေပြီးမြန်မာနိုင်ငံကမူရင်းမှောင်ခိုခိုင်းတဲ့ဆက်ဆက်ပတ်သက်မှုရှိတယ်လို့ယုံကြည်ကြောင်းဆာဘရိုမနီယမ်ကပြောပါရယ်အာရှဒေသနိုင်ငံတော်မြတ်မြတ်မှာမန်တာအက်ဖက်တမင်းစိတ်ကြွဆေးပြားဈေးကွက်ဟာပူချေတက်လာပြီး2015ခုနှစ်နောက်ပိုင်းမှာတုံးဆဲမှုလည်းပုံများလာတယ်လို့ကြွမ်းကျင်သူတွေကထောက်ပြပါရယ်မြန်မာနိုင်ငံဟာဆယ်စုနှစ်တည်းနဲ့ချီဟီရိုအင်းဘိန်းနဲ့မန်တာအက်ဖက်တမင်းစိတ်ကြွဆေးထုတ်လို့ဖြန့်ချီတဲ့နိုင်ငံဖြစ်တယ်လို့လည်းသူတို့ကပြောပါရယ်ခင်ဗျာ
2018年8月1日ハリケーンモンダイヤーディアトゥアプタマゾンဖြစ်တဲ့အပူရော့ပိုင်းမုန်တိုင်းအယ်ဘာတိုကြောင့်အမေရိကန်ပင်လယ်ကွေ့ကမ်းရိုးတန်းဒေသနဲ့ကျူးဘားအနောက်ပိုင်းတို့မှာဒီကနေ့မိုးသည်ထန်နေပါတယ်တနအီကို၄တိုင်နှုန်းကီလိုမီတာ100လောက်နဲ့ဒီကနေ့တနင်္လာနေ့မှာကုန်းတွင်ပိုင်းကိုမုန်တိုင်းဝေရောက်လာမယ်လို့အမေရိကန်ဟာရီကိန်းစောင့်ကြည့်ရဲ့ဌာနမိုးလေဝသပညာရှင်တို့ကခန့်မှန်းထားပါတယ်ရှင်
ဒီကနေ့ဟာအမေရိကန်ပြည်ထောင်စုရဲ့ကြာဆုံးစစ်သည်အောင်မွေပဲနေ့မမ်မိုရီယယ်ဒေးဖြစ်တဲ့အတွက်ဒါနိုင်ငံတော်အားလည်းယနေ့အဖြစ်သတ်မှတ်ထားပါတယ်။မေလရဲ့နောက်ဆုံးတနင်္လာနေ့မှာကျင်းပမည်ဖြစ်တဲ့အောင်မွေပဲနေ့ဟာတာဝန်ထမ်းဆောင်ရင်းကြာဆုံးခဲ့တဲ့အမျိုးသမီးအမျိုးသားစစ်သည်တွေကိုဂုဏ်ပြုရနေလည်းဖြစ်ပါတယ်။မမ်မိုရီယယ်ဒေးအထိမ်းအမှတ်အနေနဲ့အမေရိကန်ပြည Rolling Tana လို့ခေါ်တဲ့ဆိုင်ငယ်စည်းစစ်ပျက်နေရဲ့အခမ်းအနားကိုကျင်းပခဲ့ပါတယ်ခင်ဗျာ
တင်းလာညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုအောင်အောင်တို့ကြီးညာသိခဲ့ကြတာပါအခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနာဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးပါမယ်ကချင်ပြည်နယ်အတွင်းမြမတက်မတော်နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့အကြားဖြစ်ပွားနေတဲ့တိုက်ပွဲအတွင်းနှစ်လနီးပါးပိတ်မိနေတဲ့တနိုင်းမြို့နယ်အောင်လော့ကျေးရွာသားတို့ဟာတနိုင်းမြို့ဘာသာရေးအသင်းတော်ကိုတင်းရှောင်ရောက်ရှိလာပါတယ်။ကချင်ပြည်နယ်အတွင်းစစ်ဘေးရှောင်ရွာသားတွေဟာစားတောက်နေထိုင်ရေးမှာအခက်အခဲတွေနဲ့လည်းရင်ဆိုင်နေရပါတယ်။အပြည့်အစုံကို VOA မြမပိုင်းသတင်းတောက်နိုင်ကွန်းအင်ကပြောပြပေးမှာပါ
။ဟုတ်ကဲ့ပါ။ကချင်ပြည်နယ်တနိုင်းမြို့နယ်တွင်တိုက်ပွဲကြောင့်တောတောင်ဆဲမှာပိတ်မိနေတဲ့အောင်လော့ကျေးရွာသား60ကျော်ဟာမနေ့ကညနေပိုင်းမှာတနိုင်းမြို့ရိုမန်ကက်သလစ်အာစီခရိယံဘုရားကျောင်းကိုရောက်ရှိလာတယ်လို့တနိုင်းမြို့ခရိယံဂိုင်းပေါင်းစုစစ်ဘေးရှောင်ကူညီဆော့ရှောက်ရေးကော်မတီဝင်ဦးနော်တောင်ကပြောပါတယ်
။ဒီက64ရောက်တော့တနိုင်းလောက်ကနေရောက်လာဒီအတွက်ကြီးရေရောသူတွေနေရှိဒီအားလုံးပေါင်း64ရောက်ရှိတယ်ဒီတော့ဒေါ်လာနဲ့သင်္ချေပြတ်ပြီးဆိုမှာဒေါ်လာစီးရတ်ကျနေပြောတာစက်ကြီးတဲ့20တောင်းစီကြီးတဲ့လမ်းပြေချောင်းနဲ့စက်ကြီးပိုင်းနဲ့အင်းရောက်ကြတယ်လူစိုက်ဒေးလူပါတယ်သူကဒေါ်လာနဲ့တန်လာရတယ်ဆိုတော့ဒီကလေးတွေချင်းနဲ့အသားတွေတော့အားလုံးယူလို့လည်းတော့တခြားနေတူရတာပြည်ရတာဖြစ်တယ်
အောင်လော့ရွာသားစစ်ဆောင်တွေဟာပြီးခဲ့တဲ့ဧပြီလအတွင်းကတမတော်နဲ့ KIU တို့ကြားတိုက်ပွဲကြောင့်နေရက်ကနေတိမ့်ချောင်နေရပြီးတောတောင်ဆဲမှာပိတ်မိနေခဲ့တာပါဒီတိုက်ပွဲတွင်စစ်ဆောင်ရွာသား2000ကျော်ဟာစစ်ပီးလူရကိုတိမ့်ချောင်ဖို့တမတော်ဘက်ကနေပိတ်ပင်ထားတာကြောင့်တောတောင်ဆဲမှာနှစ်လနီးပါးကြာမြင့်စွာနေထိုင်လာခဲ့ရတာပါမေလအစောပိုင်းလုံးကတောထဲမှာပိတ်မိနေတဲ့သူတို့ချို့ကိုအစိုးရဌာနဆိုင်ရာနဲ့ပါရာရေးဖွဲ့စည်းတွေလူငယ်ဖွဲ့တွေကနေတွားရောက်ကယ်ဆုတ်နိုင်ခဲ့ပြီးဒီကျင်းနာမျိုးမှာရှိတဲ့ယာယီစစ်ဘေးရှောင်စခန်းနဲ့တနိုင်းမျိုးပေါ်ယာယီစစ်ဘေးရှောင်စခန်းတွေမှာခိုးလုံနေကြရပါတယ်။လက်ရှိတောတောင်ထဲမှာရွာသားဥယျာဉ်300ကျော်တောင်တင်နေစေလို့ဥနော်ကောင်ကပြောပါတယ်။တနိုင်းမျိုးခရိယံပါရာရေးတင်းတော်မှာစစ်ချောင်ဥယျာဉ်1300ဝန်းကျင်ရှိနေတဲ့အတွက်သူတို့ရဲ့စားတောက်နေထိုင်ရေးအခြေအနေကိုတော့ဥနော်ကောင်ကအခုလိုဆက်ပြောပါတယ်
။ဒီအားလုံးတော့1300ဝန်းကျင်ရှိနေတဲ့ဒေသအနေနဲ့သူတို့ IGP စတိမမကြည့်သေးတဲ့အတွက်ဒီကနေ့အောက်ဝင်းကြီးတမန်ဆက်ကန်ခင်ရှိတဲ့အတွက်ဒီကဝတ်ရင်းကြော်ကြီးဆောက်ထားတဲ့မြန်မာပြည်ကအားလုံးပြည်ဆိုင်တဲ့ဒီဆိုင်ရည်ကြီးချမှာဒီလိုစုရောဆက်ဆွေးရှိနေတာပြည်ရတယ်။ဒါသာပေါက်တာဆိုတော့ NGO ဖွဲ့စည်းတွေကအစီအကံအစားအစအတွက်လက်ရှိမိမိပပထောက်ပံ့ပေးတာတွေလည်းရှိတယ်
။အလားတူအင်ဂျင်ယာမြို့နယ်နဲ့ချီဝဲမြို့နယ်တွေမှာတမတော်နဲ့ KIU တိုက်ပွဲတွေကြောင့်ရွာသားထောင်ကျော်ဟာမြကြည်နာမြို့နယ်တံဖဲကျေးရွာကက်သလစ်ဘုရားကျောင်းမှာစစ်ပီးတိမ်းချောင်နေရပါတယ်။တံဖဲစစ်ချောင်စခန်းချင်းတွေကိုတော့တံဖဲကက်သလစ်ကျောင်းတိုက်ခါတော်ရစရာတော့ဥစွတ်အောင်ကအခုလိုပြောပါတယ
်။300ကျော်နေပြီ။ရွာပေါင်းက20ကျော်30လေးပါရှိပါတယ်။ဒီအင်ဂျင်ယာမြို့နယ်အဝတ်နဲ့ပါတယ်။ဒီမယ်ဝလောင်တယ်။ဒီမယ်ဝလောင်ကဒါမိခနဲ့မိခကြားရွာတယ်ပေါ့။ဒီမလို့တတိတော့သကလုံးပေါင်းချက်ကားနေပါတယ်။ဒီရှိတဲ့အများဒီစားရအောင်မယ်တော့ဒီစားရစာပြင်ဖို့တောင်းဆောင်ခက်ခဲရှိတယ်ဒီမိုးရွာတယ်ဆိုတော့
ဧပြီလကွန်ပိုင်းအင်ဂျင်ယာမြို့နယ်တွင်မှာတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့လို့ဒေသခံများပြားတံဖဲကျေးရွာကက်သလစ်ဘုရားကျောင်းမှာစစ်ဘေးတိမ်းချောင်လာခဲ့ကြတာပါအဲ့ဒီစစ်ဆောင်တွေထဲမှာကျောင်းနေရွယ်ကလေး900ကျော်ပါရှိနေတဲ့အတွက်ကလေးတွေပညာသင်ကြားရေးမှာခက်သွေးနေတယ်လို့သူကဆိုပါတယ်လ
และสิอินยาอย่างมิวเรนเนี่ยมาอินกันกองยัวอินเล่าอย่างยัวก็เสียงยัวนะชาวยัวจะสิ่งนี้ดูดูยังและสิ่งนี้ก็เกิดขึ้นในเช่นเดียวกันทุกทุกทุกมือดอกตาคลันซันส่งก็คู่รูปยัวเลยอามาก็เลียจ่อเสียอารมณ์ใจยังไงตัวก็ดูเป็นมีเลียรูปยัวแต่เทวาเลยเข้าจันทร์ดูอารมณ์ตัวลงก็ดูก็ไม่ได้แล้วสิเลิกันเนี่ยก้มลูรูปสิเกล้าบ่ดังนี้ปาร์ตี้ก็เลยตัวยังไม่สันดานเนี่ยสุร
ดูอาจารย์ปั้มบุ๊กไม่สวยมาเอลูเด็กเขาเรียกพ่อจีเลยคุณน้องไปนอนใต้กุ้ยเนี่ยเด็กเปลี่ยนสีอะไรสิว่าตัวเปลี่ยนทั้งหลายจีเลยอินจายามิวสิชาวนี่กูลูกตัวกูสิเลยรุ่ยนี่จีน่าขยันที่รุ่ยโอโชยิมูพ่อรุ่ยก็เช่นมีเนี่ยลูมูเกษยีเนี่ยเปลี่ยนเลยเนี่ยชาตาอยู่อุซิธานะเจ้าเช่นนี้พ่อรุ่ยต่อยเอาตัวส่งเขามีสานารุ่ยข้ากูยี่รีไปส่งเขามาเลย อีกเรื่องหนึ่งมันก็เช่นกันเนี่ยพังก์ตั้งนานก็ไม่มูกองอินเดียยังมีเนี่ยก็ยังเอเชียอยู่ในยารุปิดเดมังเวอร์ติดาอังโลติดากระสุนติดาเนี่ยอินเดียยังติดาอยู่มาตั้งมรกันนี่เนี่ยมีสิ่งเลี้ยงลูกสองแค่ลูกไต้ปุ่นที่พิพากษาบีไต้ปุ่นเรื่องติดาขันบีดูงาทองนี่บ้าทวีปเต็งเซียงเนี่ยมาเลย
เสียงยาวตาดูนี่เนี่ยเกี่ยงยีเนี่ยเสด็จมาชี้เรื่องเลยเนี่ยยิงกูเป็นอะไรเจ้าตั้มรู้กันนี่พี่เกล้าล่ะก็จีนยาท้าบีมาเลยไต้ปุ่นพี่ปวานนี่เสียชีนี่เจ้าเนี่ยยิงกูมาเป็นอะไรดีละชีนี่มาชีนี่มาเลยคุณยาโกนังกูไม่มาเช่นแต่เสด็จมาเว่แต่เพื่อการที่จะสวยสุดเลยเด็กสิบเอ็ดปีดูเรื่อยเนี่ยไต้ปุ่นยี่ยี่อุสังลูกชาดูก็เช่นกางซองตงอุ้มหูน้องซงชีนี่กูจินเสพไปเปล่าไหมไต้ปุ่นยี่ยี่เนี่ยสิบเอ็ด ဒီကနေ့ကတော့ဒီနေ့ဆွဲဆိုခဲ့တဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုဗိုလ်မှူးကြီးကိုတရားစွဲဆိုခံရသူကချင်အေးလှူရှားသူတွေရဲ့ရှေ့နေတွေကတော့ဒုဗိုလ်မှူးကြီးရဲ့ဆွဲဆိုချက်တွေဟာမခိုင်လုံတဲ့အတွက်ပတ်လက်ပေးဖို့ရှောက်ထားကြပါတယ်။ မြကြီးနာမျိုးတရားရုံးမှာစစ်ဆေးနေတဲ့အမှုနောက်ဆုံးရအခြေအနေကိုမဆူမုံကစူးစီးတင်ပြထားပါတယ်။
ဟုတ်ပါတယ်ကချင်ပြည်နယ်မြကြီးနားမြို့စီတာပူမနောခွင်ကနေပြီးတော့ကချင်ငင်းရဲအတွက်လမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်ချီတဲ့လှုပ်ရှားမှုမှာဥဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ဦးလမ်ဆောင်ဦးဇော်ဂျန်နဲ့ဒေါ်နန်ဘူးတို့ကိုတက်မတော်ရဲခုံတိတ်ကညှိနှိုင်းအောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးမျိုးမင်း ကျွန်တော်တို့ကိုမူကြီးမျိုးမင်းဦးကိုတရားသူကြီးကစတင်စစ်ဆေးခဲ့ပါတယ်သူ့ဘုံမူကြီးပကတမတော်ကိုကိုစားပြုဆွဲဆိုတာမဟုတ်ဘဲတက်ကိုတိုက်ခါကြအောင်လှုံ့ဆော်နေတာတွေကိုတမတော်သားတယောက်အနေနဲ့ကန့်ကွက်တဲ့အနေနဲ့ဆွဲဆိုခဲ့တာဖြစ်ကြောင်းထွက်ဆိုခဲ့တယ်လို့တရားရုံးမှာဒီကနေ့တွားရောက်ရင်းဆိုင်ခဲ့တယ်တရားဆွဲဆိုခံရသူတဦးဖြစ်တယ်ဦးလမ်ဆောင်ကပြောပြပါတယ်
โอเคอธิการดีเนี่ยก็ดีฉันรู้ดูเซ็ตสูได้ก็ยังรู้ดูแกบุ้งจีมีมีอู้กูฉันรู้สักเสียตาบ้านเนาะฉันรู้ลุงสาวเนี่ยกูชอบจัดเนี่ยเอาเยี่ยเช่นเนี่ยอู้มุ่งใช้ตู้ฉันรู้เสร็จแต่ที่ฉันรู้โดนนางบุ้งตัวก็รอจะมาโดนด้วยบุ้งอันนี้เนี่ยอธิการเสียตาบ้านเนาะที่ยังรู้กูที่แรกกูฉันรู้เช่นเนี่ยดีนั่นเด็กจริงมาเนาะถือว่ารอดีตั้มโดยเยี่ยเตยวินยิ่งจ้าล้วนมิ่งกินเนี่ยเสียสุดาไม่เข้าไปเนี่ยตั้มโดย
ကျွန်တော်တို့ရဲ့ရှင်းလင်းကတော့ဒီအချင်းချင်းနဲ့တရားလို့ပြောချုပ်ကိုကျွန်တော်တို့ဒီအမှုစေခဲ့ဖို့အတွက်၆လအထိနဲ့လို့သူကတော့အဲ့လိုမျိုးပြောဆိုထားပါတယ်ကျွန်တော်တို့ဆိုအခုလိုမျိုးဒုတိယဗိုလ်မှူးကြီးဘက်ကဆွဲဆိုမှုတွေဟာမမှန်ကန်ကြောင်းနဲ့သူတို့အနေနဲ့ဒေသရင်းငြိမ်းချမ်းရေးနဲ့ဒုက္ခရောက်နေတဲ့ပြည်သူတွေကဲတင်နိုင်ရင်ငြိမ်းချမ်းရေးနဲ့ပဲလူလူကဆန္ဒပြခဲ့က ကိုစားမပြုတ်တဲ့အတွက်ကြောင့်ဒါအမှန်ဆိုမလို့တင်မလို့ထိုက်တဲ့မဆွဲတင်တဲ့ဒီနေ့ချက်ချင်းပတ်လက်တင်တဲ့အမှုတစ်ခုဖြစ်တယ်လို့ကျွန်တော်အညွှန်းယူဆနေတယ်။သူတို့ကကာကနာနာကွန်ကရစ်နဲ့ခစ်တဲ့ဟာကိုသူကဇောနောပြီးမှရန်တမ်းပြီးမှသူတို့ဗမ်ဆိုလို့လို့ရတယ်ဆိုတဲ့ပုံစံမျိုးနဲ့သူတို့လုံးနေကြပုံစံအတိုင်းနဲ့လုံးတယ်လို့ပဲကျွန်တော်ထင်နေကြ။အညွှန်းတုံးတက်တယ်ကျွန်တ
上次呢，阿龙批菜呢的，伊都的阿龙的啊，米大树的阿龙果的资源，我格来你去公文上个啥个，那阿龙也的牛牛人才呢呀的，切切单单的牛牛特别的嘛，安联系的呢呀个，那个多苏亚干呢，面松给定的嘛，米也的牛的个，面松给定，上月再话说的下，只能如个的，我那个多苏亚个只能如的，明天早上的出国了呗，不如说嘛，说干的下，我们后边呢只能如个的，比如的个，给定再话说的下呗，只能如的，上到出国了呗，他第一波嘛，第六牛，只能这么多。我不干的，就那肉骨的，不怕表面酸的，生得出生叶的，清炒的风筝，这些水水木的，就那个肉上大了，就那肉的多那个了，得完美味道不？那就不干的，就那肉骨的牛，这些水水大的，你出水出的啥？就那肉薄嘛，开农机站木，爸妈们西边的，就那肉骨的牛，出水的嘛，这些水水大了，啊，吃那个了。
乌兰桑就叫比多拉巴，乌索加加嘞。
对你这些都靠要那些独立股，给些股主家的，啊，利率主家嘛，老从这嘛，没家的钱嘛，就那如果他有得有个人数是对你嘛，留在留下宝嘛，不嘛那样特别嘛，赚的出来了，他，这样那大木瓜龙王没西部，哎，叫他没有留在出来了，留住掉也，本来说表示白亏出来，我讲嘛，到了嘞七八了嘞，你他要这个就那已经赚到点嘛。
啊，库鲁没有个钱搞上多乌股，啊，这一片木。我们阿雅那底下说他的木骨肉，拉面中拉里的嘛，他们用钱怎么淘宝的？如果说说他的，我们阿雅个肉，米都没说的，吃的乌乌的，一片木猪肉呢，所以偷渡过那年一提，偷南皮子，越南皮子，别的那也是龙骨皮子，吃么那的，我们皮巴的心。
没什么嘛事，阿库塞比那西亚麦的人罗马肉。南洋那个呢，地名啊 ，Religions for Peace 呢，把它当成故事来配合。你看今年忙到，对大家千里路过多有力量的比 ，Bangladesh 要多看点变来一对 ，Season 上月里的千里路过，都拿来奶奶把它自家呢突变没收益，用积木的苦地上奶没了睡眠觉，可以在马来把多的故事来乌个表白嘞。把它当成故事来配合，可以在呢把它比 ，VOA 的领导古木所个苦路真变差吧嘞。
好嘅，另外呢个呢，比如啊，把它某种故事来破呀，第二呢是超人呢个，只看比那个多要比，那是可怜你嘛，毛多没有呢对个，当表来外边来来看也是看，你嘛平安的是那样个积极一点的，拉普康加是看，本多边节约，更多没有带人家节约的个，多要力量给伢个，那是西安的嘛，阳光苗个边来有些给了批发的。第七日嘛，我对你的龙母婆媳弟弟我最尊敬也该讲，忙到这大个都要开的 Religion for Peace RFP 阿婆也推推专业目，发达就是忙完个苦路表白的。
我当兵阿罗，当兵阿罗，来看一下嘛喏，哎，你有发的？那另外个，人家不讲叫罗，伢伊在苦么？在看嘛？我嘛在来看，没得那也在看嘛，那也看边，一般那拉边那伢么哩？那拉那边那都抓进来伢，都讲都会怀疑了的。我家嘛，因为烧饼嘛，比如嘛，就你家族里那个是啥嘛，印度、缅甸那边，比如都开药店的地方，那得看那块的，像你那块的，那穆斯林块的，米朗那边块的，那比如缅甸家族的，那看那块的，那你家族里那都是啥子有啥子的。
这片南洋国有些多的穆斯林都靠在为，别来来看一对，别嘛南洋不干，现在尼巴老新的大国都要将来啊苦路漂泊的。
别老是不干了，再再上不下去。这个都是烧菜的呀嘛，你光烧汤那个便宜差不多呀。我们呢，昨天其实一路上嘛的，都也是他的单一家的这种哈，就那老是便宜，他老便宜了的。你阿弟呢，其实也是那样，便宜嘛不便宜的呀，其实这个都便宜的呀。比那来讲，是一卡的吧？比我那我啥的呀啥，我可能干的呀啥，烧的呀啥。哎，老了，我问他嘛，他说，如果老人突然没了，他别人干了，对吧？怎么样？一心里在跟我担心的话嘞，别人一般都没一百他们，他别人这边是干部嘛，来了不干净的嘞，都查了来了，让我们家对吧？怎么样？
将来文耀拉面都靠在瑞业，龙中一千年嘞不得比嘞，都对面给他瑞哥，发达就是忙完个阿苦路表白嘞。
他没发下来咯，龙中一路都都好差了吧？但我这嘛，现在这边你查嘞，这路里头谁不比我呢？就是也是一个新鲜生意啊，不老的鲜生意，拿来做啊，就好个对哦。走路啊，老便宜的嘛，不老的稀嘞，不老的烟啊，不老臭的嘞，拿来叫我拿不来哩。走路做啊，你啊，人家老五元房子啊，不老的稀嘞，不老的烟啊，就那个稀的，好个对哩。哎，老的，你这个叫老的，不要来哩。
都搞得哩，别人那一个过了，苦路将表表加把的。
不搞六点六，我们来业务出来的呀。你来个龙啊，你啊，没得去锻炼，没办法出来，对口的，好不搞面的了。
ဘုရားသွမ်းဝင်လင်းလင်းတိတိကျကျအခြေအနေတွေကိုမပြောပြနိုင်ရဘူးလို့ကျွန်တော်တို့ကတော့ခံစားရတယ်။ဘုမရှိတဲ့လူတွေကပြန်ပြီးအဲဗမာစကားကိုနားမလည်ဘူးလေ။ဗမာစကားလည်းမတတ်ကြဘူးလေ။အခုလည်းကျွန်တော်တို့ကလန်ဖွဲ့စည်းနဲ့တွေ့တဲ့ခါစီစီခင်တူဖွဲ့စည်းဖြစ်တာဖြစ်ဖြစ်မျိုးဖွဲ့စည်းဖြစ်တာဖြစ်ဖြစ်သူတို့ဗမာလူပြောသူတို့နားမလည်ဘူးလေ။သူတို့ကစကားပြန်နဲ့ပြန်တော့ရတယ်လေ။အဲဒီခါကျတော့ဗမာလူစာထုတ်ပြန်ရင်လည်းသူတို့ကအကြံထားတာမဟုတ်ဘူးလေ။ရှင်းသာမြင်သာလူသားလည်းနိုင်တဲ့စာလုံးလေးတွေနဲ့ဘုဘချာဒီဘက်ချမ်းကိုတော့အမှန်ကိုအမှန်တိုင်းသာတင်ပြပြီးတော့သက်ဆံသွားကြမယ်ဆိုရင်တော့ဒီဖက်တွေကယုံကြည်မှုတစ်ခုကိုတည်ဆောက်နိုင်ပြီပြန်လာနိုင်တယ်လို့ကျွန်တော်ထင်တယ
်။ဇကိုင်းပြည်နယ်ကိုတွားရောက်ခဲ့တဲ့ဘာသာပေါင်းစုံကိုယ်စားလှယ်အဖွဲ့ဟာမြန်မာ၊ဒီရီလင်ကာ၊ကမ္ဘောဒီးယား၊အင်ဒိုနီးရှား၊ဂျပန်၊အိန္ဒိယနဲ့နော်ဝေနိုင်ငံကဘာသာရေးခေါင်းဆောင်တွေပါဝင်ပြီးဒီလ25ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မကြခင်ရက်တွေမှာတော့ရခိုင်ခီးစင်နဲ့ပတ်သက်လို့တွေးမြင်ခဲ့တာတွေကိုသဘောထားကြေညာချက်ကြောင့်ထုတ်ပြန်ဖို့လည်းရှိနေပါတယ
်။သောတာရှင်များရှင်မြန်မာနိုင်ငံမှာအမြင့်တွေနေတဲ့အကျင့်ပြတ်ခြားစားမှုတွေကိုလက်ရှိအစိုးရလက်ထက်မှာအချိန်မြင့်ဆောင်ရွက်လာတာတွေ့ရပါတယ်။ဒါပေမဲ့လက်ရှိမှာစုံစမ်းအရေးယူခံရသူတွေကယာရုကြည့်တဲ့သူတွေဟာလက်ရှိအစိုးရကခန့်ထားတဲ့သူတွေများပါတယ်။အရင်အစိုးရအဆက်ဆက်လက်ထက်အတွင်းအကျင့်ပြတ်ချစားမှုနဲ့နာမည်ကြီးခဲ့သူတွေအခုချိန်ထိဘာကြောင့်အရေးယူမခံရသေးသလဲဆိုတဲ့တောတာရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့စီကိုကြိုတင်ဆက်သွယ်နိုင်ပါတယ်။ရုပ်ဖုန်းနံပါတ်ကတော့1-2-3-2-3-2-9-9-9လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင
်။အခုညနေပိုင်းရေဒီယိုအစီအစဉ်တွေအပြီးမှာတော့ TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ညနေပိုင်းအစီအစဉ်အဆုံးမသတ်ခင်မှာမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဖြစ်လာနိုင်ခြေရှိတဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးဆွေးနွေးဖို့အမေရိကန်နဲ့မြောက်ကိုရီးယားအစိုးရတာဝန်ရှိသူတွေမနေ့တနင်္ဂနွေနေ့တုန်းကတောင်ထဲမြောက်ကိုရီးယားနှစ်နိုင်ငံနယ်စပ်ကဆင့်မဲ့ဆောင်မှာတွေ့ဆုံခဲ့ကြပါတယ်။စင်ကာပူမှာဇွန်လ12ရက်နေ့ကျင်းပဖို့စီစဉ်ထားတဲ့ဆွေးနွေးပွဲကိုဖျက်တဲ့အကြောင်းပြီးခဲ့တဲ့ကြာသပတေးနေ့ကပြောဆိုခဲ့တဲ့အမေရိကန်သမ္မတထရန့်ကစီစဉ်ထားတဲ့အတိုင်းဆွေးနွေးပွဲဖြစ်လာဖို့အလားအလာကောင်းတယ်လို့ပြောဆိုထားပါတယ်။မြောက်ကိုရီးယားနိုင်ငံဟာအလားအလာကောင်းနေရှိနေပြီးတစ်ချိန်မှာစီးပွားရေးနဲ့ဗန္နာရေးအင်အားကြီးတဲ့နိုင်ငံတစ်ခုဖြစ်လာမယ်လို့ယုံကြည်တဲ့အကြောင်းဒီအပေါ်ကင်ဂျွန်အွန်းအနေနဲ့သူနဲ့တသဘောတည်းရှိတယ်ဆိုရင်ဖြစ်လာမယ်လို့သမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ကိုလံဘီယာနိုင်ငံကသမ္မတရွေးကောက်ပွဲမှာတော့လက်ဝဲဝါဒီသဘောဟောင်းနဲ့ Conservative သမ္မတရိုးကြဝါဒီတဦးတို့ရှင်ပြိုင်ကြတာမှာမဲအပြတ်အသတ်မကွာတာကြောင့်နောက်တစ်ချိန်ထပ်ပြီးတော့ရှင်ပြိုင်ရမယ့်အနေအထားရှိပါတယ်။လက်ရှိရေးထွက်ထားတဲ့မဲရလတ်တွေအရ Conservative အထက်လွှတ်တော်အမဟောင်းအီဗန်ဒီကဲက39ရာခိုင်နှုန်းနဲ့ဥဆောင်နေပြီးလက်ဝဲဝါဒီဂက်စတဘိုပီထရိုက25ရာခိုင်နှုန်းနဲ့နောက်ကလိုက်နေပါတယ်။အာဖဂန်ဆိုရရဲ့အစ်မမြင့်ကိုယ်စားလှယ်အဖွဲ့ကမနေ့တနင်္ဂနွေနေ့မှာပါကစ္စတန်နိုင်ငံကိုတွားရောက်ပြီးအာဖဂန်နဲ့ပါကစ္စတန်ကြားအကြမ်းဖက်ဝါဒတံပြန်ချေမှုန်းရင်းနဲ့လုံခြုံရေးတို့ကိုဆွေးနွေးခဲ့ပါတယ်။အာဖဂန်ထိပ်တန်းလုံခြုံရေးကိုယ်စားလှယ်အဖွဲ့ကတော့အမျိုးသားလုံခြုံရေးအကြံပေးဟက်ဖနီအက်ဒမာကဥဆောင်ခဲ့ပါတယ်ရှင်။
တနင်္လာညနေခင်းနိုင်ငံတကာသတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ဘေးဘာဘာဖြစ်ပါတယ်။ဒီ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16.25ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမမြသစင်အောင်ပါ။
This program has come to you from the Voice of America, Washington. From Washington, this